ယခိုင်ပြဿနာဖြစ်ရှင်ရေးမှာအာဆီယံနိုင်ငံတချို့ရဲ့လူသားချင်းစာနာမှုအကူအညီတွေဟာအာဆီယံမိသားစုစိတ်ဓာတ်ကိုဖော်ပြရာရောက်တဲ့အကြောင်းပြည်ထောင်စုဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။ယခိုင်ဒေသကယခိုင်နဲ့မွတ်စလင်နှစ်ဖက်အတိုင်းဝိုင်းအတွဲအင်ဒိုနီးရှားနိုင်ငံကနေလူသားချင်းစာနာမှုအကူအညီတွေကိုစနေနေ့ကလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။အပြည့်စုံတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံကိုလက်တလောရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးမတန်ရက်နိုမာဆူဒီဟာရခိုင်ဒေသအတွက်အင်ဒိုနီးရှားအစိုးရကပေးအပ်လိုက်တဲ့လူသားချင်းစာနာထောက်ပံ့ရေးအကူအညီပစ္စည်းတွေကိုစစ်တွေမျိုးရခိုင်ပြည်နယ်အစိုးရအဖွဲ့အယုံအစည်းအဝေးခန့်မှမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချာရာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ကိုဇန်နဝါရီလ22ရက်စနေနေ့မနက်ပိုင်းကလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်ဖုံမျိုးမှုနောက်ကျနေသေးတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့အောက်တိုဘာလတုန်းကအကြမ်းဖက်သမားတွေကနေကြားဆောင်ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲဝန်ထမ်း9ဦးတေဆုံးခဲ့တဲ့ဖြစ်ရပ်နောက်ပိုင်းရခိုင်ဒေသကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာတာဖြစ်ပါတယ်။ရခိုင်ဒေသကိုပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေဟာရခိုင်ဒေသကရခိုင်နဲ့မွတ်စလင်နှစ်ဖက်လူမှုအတိုင်းအဝိုင်းအတွက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကပြောကြောင်းလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်။ Innovation နိုင်ငံရေးဝင်ကြီးကလည်းပြောပါတယ်။ဒါကအလုံးဟိုဒီငွေအကြမ်းရေးအတွက်ကောကျွန်တော်ဖွံ့ဖြိုးတိုးတက်ရေးအတွက်ကောဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်။လုပ်ဆောင်ရည်အများကြီးရှိတယ်။ဒါလည်းပြောသွားတယ်။နောက်ပြီးတော့အခုကူညီပေးရာတွေကိုလည်းဒီမှာရှိတဲ့လူမျိုးဘာသာမခွဲခြားဘဲနဲ့ကူညီထောက်ပံ့နေဖြစ်ပါတယ်လို့ထပ်ကပြောသွားတ
ယ်။ Indonesia နိုင်ငံရေးဝင်ကြီးမတန်ရက်နိုမာဆူဒီဟာရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့လည်းမနေ့စနေနေ့တုန်းကရန်ကုန်မြို့မှာတွေ့ဆုံခဲ့တာပါသူတို့အင်ဒိုနီးရှားနိုင်ငံရဲ့ရခိုင်ဒေသအတွက်အကူအညီတွေဟာရခိုင်မှာရှိတဲ့နှစ်ဖက်လူမှုအတိုင်းအဝိုင်းအတွက်ဖြစ်တယ်လို့ပြောကြောင်းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ
်သူတို့ပြောတာကဒီလူအဖွဲ့အစည်းနှစ်ခုစလုံးကိုထောက်ပံ့မယ်နော်နောက်ပြီးတော့ကဒီအပြုသဘောဆောင်သောတဟဇာတာဖြစ်မှုကိုရောက်အောင်သူတို့အပြည့်မယ် OIC မှာလည်းပဲအဲ့လိုအထင်မြင်လွဲမှားမှုတွေရှိတာတွေကိုသူတို့ရှင်းရှင်းပေးတယ်မျက်တွေ့လက်တွေ့မြင်လိုက်လို့ရှိရင်အားလုံးဟာတန်လျာတွေခင်းသွားမှာဖြစ်တယ်အဲ့တော့ဆိုရင်ဥမာဆိုတော့ကြောင်းနှစ်ကြောင်းဆောက်ပေးတယ်ဗျာအဲ့ဒါအားလုံးဥလူအဖွဲ့စည်းနှစ်ခုစလုံးကအတုံးချဖို့ပေါ့နော်နောက်တစ်ခါကျတော့ဈေးတစ်ခုတောင်းလုပ်ဖို့ရှိတယ်လို့ပြောတယ်အဲ့ဈေးကဟိုအဖွဲ့စည်းနှစ်ခုဘယ်လိုဆုံတွေ့ပြီးတော့ပူးပေါင်းပြီးတော့လုပ်လို့ရမယ်ဆိုတော့အဲ့ဒီတဟဇာလာဖြစ်ရေးကိစ္စလေးတွေကိုသူတို့လုပ်ချင်တယ်ဆိုတော့သဘောနဲ့လာတာပါ
အင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကပါမြန်မာအစိုးရနဲ့တန်တမန်လမ်းကြောင်းကဆက်သွယ်ပြီးရခိုင်ဒေသအတွက်လူသားချင်းစာနာမှုအကူအညီတွေမကြာခင်မှာပေးဖို့ရှိကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရဲ့အကူအညီတွေဟာအာဆီယံမိသားစုစိတ်ဓာတ်ကိုပေါ်ပြရာရောက်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ဒါလေးကျွန်တော်တို့အာဆီယံနိုင်ငံတွေချင်းချင်းမိသားစုစိတ်ဓာတ်နဲ့ကြိုကူရဲလို့ကျွန်တော်အနေနဲ့ယူဆပါတယ်။ကျွန်တော်နိုင်ငံတွေရဲ့အခြားအိုင်နိုင်ငံတွေကအဲ့လိုကိစ္စပေါ်ပေါ်လာရင်လည်းကျွန်တော်တို့အနေနဲ့ဒီပုံစံနဲ့ပဲမိသားစုစိတ်ဓာတ်နဲ့ပဲကျွန်တော်တို့ဒီလိုဆောင်ရွက်မှာဖြစ်ပါတယ်။ဒါကြောင့်မလို့ကျေးဇူးတင်ပါတယ်။ဒီနောက်ကိုလည်းဒီလိုမျိုးကျွန်တော်တို့ဆိုရအခွင့်နဲ့ဆက်သွယ်ပြီးတော့ပေါ့ဆောင်ရွက်ပါမယ်။မလေးရှားကလည်းအဲ့လိုပဲကျွန်တော်တို့လွန်ခဲ့တဲ့နှစ်ရက်ကကျွန်တော်နဲ့လာတွေ့ပြီးပြီးသားမတ်လို့လေ။လာတွေ့ပြီးတဲ့ခါကျတော့နိုင်ငံဆိုရလည်းဆက်သွယ်ပြီးတော့ဒီလိုပဲကုလထောက်ပံ့ပါပါမယ်ခင်ဗျာ
။ဒါပေမဲ့မလေးရှားနိုင်ငံကတော့ရခိုင်ဒေသကမွတ်စလင်အရေးဟာနိုင်ငံတကာအရေးဖြစ်တယ်ဆိုပြီးရခိုင်ပြဿနာကိုဆွေးနွေးဖို့ OIC အထူးစည်းဝေးကိုဇန်နဝါရီလ19ရက်နေ့ကခေါ်ယူကျင်းပခဲ့ပါတယ်။ဒါကြောင့်မလေးရှားဟာသူ့ပြည်တွင်းနိုင်ငံရေးအကျိုးများအတွက်ရခိုင်အရေးကိုအသုံးချနေတဲ့အပေါ်စိုးရိမ်စရာဖြစ်ကြောင်းမြန်မာနိုင်ငံသား၏ဝန်ကြီးဌာနကဇန်နဝါရီလ20ရက်နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မနေ့ကစစ်တွေမြို့မှာပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာမှုအကူအညီတွေထဲမှာအဝတ်အတဲခေါင်းဆွဲကြောက်ကလေးအစားအစာဂျုံအိတ်တွေပါဝင်ပြီးစုစုပေါင်းဒေါ်လာ 14,000 ဘိုးလောက်ရှိပါတယ်စစ်တွေမြို့နယ်လက်မွခေကျေးရွာနဲ့တက်ကယ်ပြင်ရွာတွေမှာအင်ဒိုနီးရှား NGO တစ်ခုဖြစ်တဲ့ PKPU အဖွဲ့ကမူလာတန်းကျောင်းနှစ်ကျောင်းဆောက်လုပ်လှူဒန်းထားတာကိုလည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမဒန်မာဆူဒီကမနေ့ကလွှဲပြောင်းပေးအပ်ခဲ့ပါတယ်ခင်ဗျာ